အင်တာနက်မှာအချက်လက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုဗြိတိန်နိုင်ငံမှာဖမ်းဆီးလိုက်တဲ့ပေါ်အမေရိကန်လွှတ်တော်အမတ်တွေကကြေဆွကြပါတယ်အမေရိကန်ကတရားစွဲဆိုထားတဲ့အမှုတွေနဲ့ရင်ဆိုင်နိုင်အောင်အများဆုံးလွှဲပြောင်းပေးဖို့လည်းဒီနေ့တုန်းကပဲတောင်းဆိုလိုက်ကြတာပါဥပဒေအရအရေးယူနိုင်တော့မှဖြစ်တဲ့အကြောင်း Republican Party ထက်လွှတ်တော်အမတ် John Cornyn ကပြောဆိုလိုက်တယ်လို့ပဲ Democrat ထက်လွှတ်တော်အမတ် John Manchin ကလည်းကျေးဇူးတင်စကားပြောကြားခဲ့ပါတယ်အနမရှိနေတဲ့တန်ရုံမှာခလုံးဝဲဆက်မပြေတော့ဘူးအီကွေဒေါ်ဆူရကဆုံးဖြတ်လိုက်ပြီးတဲ့နောက်မှာပဲအစမ်းကိုမနေတော့ဘူးကဗြိတိန်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာပါ WikiLeaks website ကနေဖွင့်ချခဲ့တဲ့အမေရိကန်ဆူရရဲ့လေဝဲသတင်းချဲ့လက်တွေကိုကွန်ပျူတာစနစ်ဖောက်ထွင်းပြီးခိုးယူခဲ့ရမှာပူပေါင်းကြံစည်မှုနဲ့လည်းအစမ်းကိုအမေရိကန်ကအလိုရှိနေပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲကာလမှာဒီမိုကရက်ပါတီသမ္မတလောက်ဟီလာရီကလင်တန်ရဲ့အီးမေးလ်တွေကိုလည်းဖောက်ထွင်းခိုးယူပြီး WikiLeaks website မှာပဲဖော်ပြခဲ့တာပါဒီမိုကရက်တက်လက်တော်အမတ်တူဖြစ်တဲ့ Richard Blumenthal ကတော့အစမ်းကိုဥပဒေအရအရေးယူနိုင်အောင်အမေရိကန်ကိုအမြန်ဆုံးလွှဲပြောင်းပေးဖို့တိုက်တွန်းလိုက်တယ်လို့သမ္မတရွေးကောက်ပွဲမှာရုရှားကဂျောင်းဝင်နောက်ရှေ့မှာသူ့ခန့်ကဏ္ဍကိုဖောက်ထုတ်ဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်အမေရိကန်တရားရေးဌာနကတော့အစိုးရရဲ့ကွန်ပျူတာစနစ်ကိုဖောက်ထွင်းပြီးလေဝဲသတင်းချဲ့လက်တွေခိုးယူရမှာပူပေါင်းကြံစည်မှုနဲ့ဆွဲချက်တင်ထားပြီးအမေရိကန်သမိုင်းမှာအကြီးမားဆုံးလေဝဲသတင်းချဲ့လက်ခိုးယူခံရမှုဖြစ်တယ်လို့ပြောဆိုထားပါတယ်